အခုဇွန်လမှာအခြေခံပညာကျောင်းတွေပြန်ဖွင့်ဖို့အခြေအနေကိုကျန်းမာရေးနဲ့ပညာရေးဝန်ကြီးဌာနတို့ပူးတွဲညှိနှိုင်းနေတယ်ဆိုတဲ့သတင်းကိုပြောပြပါမယ်။ ပုံမှန်အားဖြင့်ဇွန်လ1ရက်နေ့မှာအခြေခံပညာကျောင်းတွေပြန်ဖွင့်ကြရမယ်ဆိုပေမဲ့လည်းကိုဗစ်-19ရောဂါအခြေအနေတွေကြောင့်ကျောင်းပြန်ဖွင့်မယ့်ရက်ကိုတော့အတိအကျမသိရသေးပါဘူး။ဒီလိုကျောင်းတွေပြန်ဖွင့်နိုင်မယ့်ရက်ကိုအတိအကျမပြောနိုင်သေးပေမဲ့လည်းကျန်းမာရေးဝန်ကြီးဌာနနဲ့ပညာရေးဝန်ကြီးဌာနတို့ကကျောင်းပြန်ဖွင့်မယ့်အခြေအနေနဲ့ပတ်သက်လို့ညှိနှိုင်းဆောင်ရွက်ဖို့ညှိနှိုင်း
င်ညာချက်တွေပေါ့နော်ဆို
တော့ social distancing နဲ့လောက်အောင်လေပြီးတော့ပေါ့နော်ဟိုဒီဒီကာကွယ်လက်ဆေးရာတို့ဒီပေါ့နော် mask တက်တဲ့ဟာတို့ကြောင်းဘယ်လိုပုံစံနဲ့တက်ပြရည်ဒီလိုကျွန်တော်တို့ဒီမှာရှိရတင်ညာချက်ဖွဲ့ပြီးတော့ကျမကြီးဌာနဆိုတော့ဒီဘက်ကဒီအခြေခံတင်ညာဦးဌာနကတင်ညာချက်အဲ့ဒါညီနိုင်နေကြတယ်ဒီကောင်းမဖွင့်ခင်ကတော့ပြောင်းနေကြအောင
် online ကနေတင်လို့ရတဲ့အတန်နဲ့တင်လို့မရတဲ့အတန်ခွဲပြီးကျောင်းသားတွေအတွက်အဆင်ပြေအောင်နှိမ့်နိုင်နေကြတယ်လို့ဒေါက်တာတန်းနိုင်စိုးကဆိုပါတယ်။ပညာရေးဝန်ကြီးဌာနဘက်ကတော့ကျောင်းပြန်ဖွင့်မယ့်ရက်ကို COVID-19 ရောဂါတိုက်ဖျက်ရေးဗဟိုကော်မတီရဲ့ညွှန်ကြားချက်ကိုစောင့်နေတယ်ဆိုပြီးအခြေခံပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကိုလေးဝင်းကသတင်းဌာနတွေကိုပြောထားပါတယ်။အကယ်၍ကျောင်းတွေကိုပုံမှန်တက်မှတ်ရက်အတိုင်းပြန်မဖွင့်နိုင်သေးဘူးဆိုရင်လည်း online ကနေသင်ယူနိုင်ဖို့အတွက်စဉ်းစားဆောင်ရွက်နေတာတွေရှိတယ်ဆိုပြီးတော့လည်းရခင်ကပြောဆိုထားတာရှိပါတယ်။COVID-19 ရောဂါကိုမထိန်းချုပ်နိုင်သေးပဲကျောင်းတွေကိုအလျင်စလိုပြန်ဖွင့်တာမျိုးမလုပ်စီခြင်းဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာဆရာမများအဖွဲ့ချုပ်အတွင်းမှူးဒေါက်တာဇော်မျိုးလှိုင်ကပြောပါတယ်
။ Social distancing ကိစ္စမျိုးဒီကျွန်တော်တို့ကငကူကလေးကကျွန်တော်တို့ကျောင်းတွေမှာကဟိုပြင်းပြတ်တက်နေအောင်တစ်ခါတစ်ခါနဲ့မှထည့်ထားတာလေ။ထည့်ထားတာဆိုတော့ဒီအေးထားနေပြီးတော့ကျွန်တော်တို့ကဟိုကျောင်းပြီခွာမပြောနဲ့၃ပြီခွာလို့ဘူးဘူးနေထားတောင်မှခက်ခဲပါတယ်။ဟိုကျောင်းဖွင့်တဲ့အချိန်မှာကြိုက်ရင်ဒီကျောင်းထဲမှာတယောက်တည်းရဲ့နေချဖြစ်သွားခဲ့ရင်အောက်ဝေးဖြစ်သွားရင်ပို့ပြီးတော့လေကျွန်တော်တို့အားကြီးဖြစ်သွားနိုင်မှာပေါ့နော်ဒီကိစ္စ။ဒါကြောင့်မလို့ကျောင်းကြီးတွေကျွန်တော်ပရမတ်ချက်နေနေလေတလားတန်နေနှစ်လားတန်နေကျွန်တော်ဟိုဆိုင်းငံ့ထားပြီးကျင်တာလေကျွန်တော်အနေနဲ့လေ
ရောဂါအခြေအနေကြောင့်ဆိုပြီးကျောင်းတွေကိုကာလရှည်ပိတ်ထားဖို့ကမဖြစ်နိုင်တာကြောင့် online ကနေတင်ကြားတာမျိုးလုပ်ဖို့အစီအစဉ်နေတာတွေကိုလည်းကြားနေရပေမဲ့လက်ရှိအခြေအနေမှာအဆင်ပြေနိုင်မှာမဟုတ်သေးဘူးလို့ဒေါက်တာဇော်မျိုးလှိုင်ကဆိုပါတယ
်။လက်ရှိမှာတော့ကျွန်တော်တို့ online လုပ်ဖို့အခြေအနေကမပြေသေးဘူး။အဒီဒီရဲ့နေသားမှာကျွန်တော်တို့တခြားနည်းတွေနဲ့လုပ်နိုင်မှုကျွန်တော်တို့ကြိုးစားတင်နေလို့ပြီပါတယ်တခြားနည်းတွေနဲ့ဆိုတာကဥပမာကျွန်တော်တို့ဒီလူမှုကွန်ရက် Facebook ကိုတင်ပြီးတော့ online တော့မဟုတ်ပေါ့နော် offline နေနဲ့တင်တဲ့သင်ခန်းစာတွေကိုပြည်ပြိုက်ပြီးတော့တင်ပြီးနေအဲ့ဒီဟာတွေကိုသက်ဆိုင်ရာဒေသတွေမှာရှိတဲ့မိသားတွေကတောင်းတမိသားတွေကနေဒါတွေကိုကျွန်တော်တို့ download ရှင်းနေအသက်အမီတွေကိုပွင့်ပြနေမိသားတွေအခုနေနေပေါ့နော်အဲ့တော့အပြည့်ဝဟာမျိုးကတင်ပြီးချင်းကမအောင်မြင်တော့ကျွန်တော်တို့ကိုဒီဘာမှတော့ရက်ထားလို့မဖြစ်ဘူးဒီကလေးတွေကိုအချင်းကုန်မသွားအောင်ပေါ့လေပြင်လို့ရတယ်ကြိုတင်ထားမယ
်တက္ကသိုလ်ဝင်စာမေးပွဲတွေကိုမတ်လ20ရက်နေ့မှာဖြည့်ဆို့ပြီးစီးခဲ့ပေမဲ့မတ်လ23ရက်နေ့မှာပဲမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်းကြေညာလိုက်တဲ့အတွက်အပြည်လာစစ်ဆေးခြင်းလုပ်ငန်းတွေကိုရက်အကန့်အသတ်မရှိရပ်ဆိုင်ထားခဲ့ရပါတယ်ရှင်ကျွန်မအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်